အမေရိကန်နိုင်ငံရေးဌာန2023ခုနှစ်နိုင်ငံတကာမွေးရစေဝါထိန်းချုပ်ရေးအစီရင်ခံစာမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ22ခုကိုကမ္ဘာပေါ်မှာမွေးရစေဝါအဓိကထုတ်လုပ်ကူးသန်းရောင်းဝယ်နေတဲ့နိုင်ငံတွေအဖြစ်ဖော်ပြထားပါတယ်ခင်ဗျာ။အဲ့ဒီထဲမှာအာဖဂန်နစ္စတန်၊ကိုလံဘီယာ၊ဘိုလီးဗီးယား၊ဟေတီ၊အိန္ဒိယ၊ပါကစ္စတန်၊ဂျမေကာ၊လာအို၊မက္ကဆီကိုနဲ့ဗင်နီဇွဲလားစတဲ့နိုင်ငံတွေပါဝင်ပါတယ်။မြန်မာနိုင်ငံဟာဗိမ်းပင်စိုက်ပျိုးပြီးဗိမ်းပြူမှုန့်တွေတင်ပို့ရမှာအာဖဂန်နစ္စတန်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာအများဆုံးဖြစ်ကြောင်းဒါအပြင်1996ခုနှစ်နောက်ပိုင်းကစပြီးအာရှဒေသအတွင်းစိတ်ကြွဆေးဝါးထုတ်လို့ရအဓိကဒေသဖြစ်လာခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီနိုင်ငံ22ခုတည်းကမြန်မာ၊ဗိုလီးဗီးယားနဲ့ဗင်နီဇွဲလားစတဲ့နိုင်ငံ3နိုင်ငံဟာမွေးရစေဝါတိုက်ဖျက်ရေးကိုဆောင်ရွက်တင်သလောက်မဆောင်ရွက်နိုင်ခဲ့ပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့အကျိုးအတွက်အင်မတန်အရေးပါတဲ့နိုင်ငံတွေဖြစ်တာကြောင့်ပူးတွဲလှုပ်ဆောင်နေတဲ့အစီအစဉ်တွေကိုဆက်လက်ပံ့ပိုးကူညီမယ်လို့ဖော်ပြထားပါတယ်။ဘိန်းပြူနဲ့စိတ်ကြွဆေးဝါးအပါအဝင်မွေးရစေဝါတွေကိုထိုင်းနဲ့လာအိုနိုင်ငံတွေနဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့မြန်မာပြည်တွင်းဒေသတွေမှာအဓိကထုတ်လုပ်နေတာဖြစ်ပြီးထုတ်လုပ်မှုဟာ6နှစ်ဆက်တိုက်တိုးလာနေတာတွေ့ရကြောင်းမြမအစိုးရဟာအဲ့ဒီဒေသတွေကိုထိန်းချုပ်ထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အဆင်ပြေလို့တဲ့အတွက်မွေးရစေဝါလုပ်ငန်းတွေကိုဥပက္ခပြုထားကြောင်းစသဖြင့်အမေရိကန်နိုင်ငံရဲ့ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါရခင်ဗျာ။တစ်ဆက်တည်းမှာပဲမြမနိုင်ငံဟာအမေရိကန်ပြည်ထောင်စုကိုဝင်ရောက်နေတဲ့မွေးရစေဝါတွေကိုအဓိကတင်ပို့ရာသို့မဟုတ်တဆင့်ကန်တင်ပို့ရာနိုင်ငံမဟုတ်ပေမဲ့လည်းအိန္ဒိယထိုင်းနဲ့တရုတ်နိုင်ငံတွေကိုမွေးရစေဝါအဓိကတင်ပို့တဲ့နိုင်ငံဖြစ်ကြောင်းမြန်မာပြည်တွင်းမွေးရစေဝါသုံးဆွဲမှုပမာဏကတော့အိန္ဒိယနိုင်ငံတွင်နဲ့နှိုင်းစာမယ်ဆိုရင်နေပါကြောင်ဖော်ပြထားပါတယ်။တစ်ဆက်ထက်မှာပဲငွေမဲခွာချမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာဒေသတွင်းငွေကြေးစည်းကွက်တစ်ခုမဟုတ်ပေမဲ့ဘာနာရေးဆိုင်ရာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ပြည်တွင်းပြည်ပငွေမဲခွာချလိုသူတွေကိုဆွဲဆောင်ရာရောက်နေကြောင်းအစိုးရဝန်ထမ်းတွေအနေနဲ့စားဝတ်နေရေးအတွက်လုံလောက်တဲ့လောက်ခလာစာမရရှိတဲ့အတွက်အကျင့်ပြတ်ချစားမှုတွေပေါ်ပေါက်နေတာဟာဥပဒေမဲ့လုပ်ငန်းတွေကိုပံ့ပိုးရာကျနေကြောင်းမြန်မာနိုင်ငံမှာအကျင့်ပြတ်ချစားမှုတိုက်ဖျက်ရေးဆိုင်ရာတိကျတဲ့ဥပဒေမရှိသေးကြောင်းပြုပြင်ပြောင်းလဲမှုတွေရှိနေပေမဲ့အာရှဒေသအတွင်းအစင်းအဆုံနိုင်ငံဖြစ်နေတဲ့မြန်မာနိုင်ငံမှာစီးပွားရေးတိုးတက်လာမယ်ဆိုရင်မွေးရစေဝါထုတ်လုပ်မှုရောပါရေးကိုအထောက်အကူပြုမှာဖြစ်ကြောင်းဘိန်းဖြူထုတ်လုပ်ရောင်းဝယ်မှုဆိုင်ရာသုတေသနလုပ်ငန်းကိုအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပူးတွဲပြီးစတင်လုပ်ဆောင်နေကြောင်းမြန်မာနိုင်ငံမွေးရစေဝါတိုက်ဖျက်ရေးရဲတပ်ဖွဲ့ဝင်တွေကိုဒီနှစ်အတွင်းဗန်ကောက်မြို့မှာကျင်းပမဲ့နိုင်ငံတကာရဲတပ်ဖွဲ့တင်တန်းကိုတက်ရောက်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကကြိုးပမ်းနေကြောင်းစသဖြင့်လည်းဖော်ပြထားပါတယ်။ဒါ့အပြင်အစိုးရပိုင်းလုပ်ငန်းတွေကိုပုဂ္ဂလိကပိုင်းအဖြစ်ပြောင်းလဲရေးလုပ်ငန်းဟာငွေမဲခွာချမှုကိုတနည်းအားဖြင့်တိုးပွားနိုင်ကြောင်းမွေးရစေဝါကရတဲ့ငွေတွေဟာစီးပွားရေးလောကတွေကိုပိုပြီးဝင်လာနိုင်ကြောင်းများအပြင်မြန်မာအစိုးရအနေနဲ့ဗဟိုဘဏ်ကိုဗန္နာယေးဝန်ကြီးဌာနရဲ့လက်အောက်ခံထိန်းချုပ်မှုကနေဖယ်ရှားပြီးတိကျလွတ်လပ်တဲ့ဌာနတစ်ခုဖြစ်ထူထောင်တင်ကြောင်းစသဖြင့်နိုင်ငံရေးဌာနရဲ့2023ခုနှစ်မွေးရစေဝါတိုက်ဖျက်ရေးဆိုင်ရာအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျ